တရုတ်နိုင်ငံမှာ9နှစ်စီတမနာတတန်းနှစ်ကြိမ်ထမ်းဆောင်ရမယ်ဆိုတဲ့အချက်ကိုဖွဲ့စည်းပုံအခြေခံဥပဒေတွေကနေပယ်ဖျက်ဖို့တရုတ်အာဏာရကွန်မြူနစ်ပါတီရဲ့ဗဟိုကော်မတီကအဆိုပြုတဲ့အကြောင်းတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်လွတ်တော်ကကျင်းဒီပေါက်အတီးပြုတ်မဲ့အဲ့ဒီပြင်ဆင်ချက်ကြောင့်လက်ရှိတမရရှီကျင့်ပင်အနေနဲ့အကန့်အသတ်မရှိတမရတာဝန်ကိုဆက်ပြီးတော့ယူထားနိုင်မှာဖြစ်ပါတယ်ရှီကျင့်ပင်အနေနဲ့ရာတပ်ပံခေါင်းဆောင်ကြီးဖြစ်သွားလိမ့်မယ်လို့တရုတ်နိုင်ငံရဲ့လေလာသူတွေကထောက်ပြကြပေမဲ့တရုတ်နိုင်ငံထဲမှာတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိတ်အံ့အားသင့်နေပုံမရကြပါဘူး VOA သတင်းတောက် Victor BT ရဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မုံကဆက်ပြီးပြောပြပေးပါလိမ့်မယ်ခင်ဗျာ
အသက်64နှစ်ရှိပြီဖြစ်တဲ့တမရရှီဂျင်ပင်အနေနဲ့သူ့ရဲ့ဒုတိယတမရသက်တမ်းပြည့်မဲ့2023ခုနှစ်နောက်ပိုင်းမှာလဲဆက်ပြီးအုပ်ချုပ်နိုင်ဖို့လမ်းဖွင့်ပေးမဲ့ဖွဲ့စည်းပုံပြင်ဆင်ချက်ကိုမတ်လ5ရက်နေ့မှာစတင်မဲ့တရုတ်လွှတ်တော်မှာအတည်ပြုမယ်လို့ယုံကြည်ရပါတယ်။တမရတာဝန်ယူသူအနေနဲ့5နှစ်သက်တမ်း2ချိန်အုပ်ချုပ်ရမယ်ဆိုတဲ့အချက်ကိုဖွဲ့စည်းပုံထဲကနေပယ်ဖျက်ဖို့တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီကတနင်္ဂနွေနေ့ကအဆိုပြုခဲ့တာပါ။ဒါနဲ့ပတ်သက်လို့ဝေဖန်မှုတွေကိုတရုတ်နိုင်ငံကပြန်လည်ခြေပါခဲ့ပါတယ်။သမရတက်တန်းကိုပယ်ဖျက်မဲ့ဖွဲ့စည်းပုံကိုပြင်ဆင်ချက်ကြောင့်သမရအနေနဲ့ရာသက်ပံတက်တန်းရသွားမှာမဟုတ်ပါဘူးလို့အစိုးရပိုင်း Global Times သတင်းစာရဲ့ Editor အာပေါ်မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရေးကိုလေ့လာနေသူတွေကတော့တရုတ်နိုင်ငံမှာသမရရာထူးတက်တန်းကန့်သက်ချက်ကိုဖယ်ရှားလိုက်တာကအင်မတန်ထူးခြားတဲ့အပြောင်းအလဲဖြစ်တယ်လို့သုံးသပ်ကြပါတယ်။ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်က China Institute ရဲ့ညွှန်ကြားရေးမှူးလည်းဖြစ်နိုင်ငံရေးသိပ္ပံပါမောက်ခါလည်းဖြစ်တဲ့ Gordon Holden ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ
် China's had a collective leadership since the time of Deng Xiaoping although he was the paramount leader but he was very careful that is Deng Xiaoping
Deng Xiaoping လက်ထက်ကတရုတ်နိုင်ငံမှာစုပေါင်းဥဆောင်မှုပုံစံနဲ့အုပ်ချုပ်လာခဲ့တာပါအဲ့ဒီချိန်မှာ Deng Xiaoping ဟာအာဏာအရှိဆုံးခေါင်းဆောင်ကြီးဖြစ်ပေမဲ့အာဏာချိန်ညှိနှိုင်းရေးကိုသူတိုက်ပြီးတော့တရီထားခဲ့ပါတယ်။ထိပ်တန်းကောင်းဆောင်တွေကိုအတိုင်းအတာတစ်ခုထိအာဏာမျှဝေပေးခဲ့ပေမဲ့အုပ်ချုပ်မှုကို9နှစ်သက်တမ်း2ကြိမ်လို့သူကသတ်မှတ်ခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီညီလာခံမှာအခုကျင်းသေးပေါက်တည်ပြုမဲ့ဖွဲ့စည်းပုံပြင်ဆင်မှုကြောင့်ရှီကျင်းပင်ဟာသူ့ရဲ့သမရသက်တမ်းဒုတိယအကြိမ်ပြည့်မဲ့2023ခုနှစ်နောက်ပိုင်းအထိအချိန်ကန့်သတ်မရှိတရုတ်နိုင်ငံရဲ့ခေါင်းဆောင်ကြီးဖြစ်လာမှာသိကြပါတယ်။
လက်ရှိသမ္မတရှီဂျင်ပင်အနေနဲ့အချိန်အကန့်အသတ်မရှိဆက်ပြီးအာဏာကိုချုပ်ကင်သွားနိုင်မဲ့ဖွဲ့စည်းပုံအပြောင်းအလဲပေါ်တရုတ်နိုင်ငံထဲမှာတိတ်ပြီးတော့အံ့အားသင့်နေကြပုံမရတာနဲ့ပတ်သက်လို့လဲပါမောက်ခဟိုလ်ဒန်ရဲ့တုံ့သက်ချက်က
Well I think it's because the president Xi Jinping has been consolidating his power very effectively.
သမ္မတရှီဂျင်ပင်ကသူ့ရဲ့ဩဇာအာဏာကိုပို့ပြီးတော့ခိုင်မာအောင်ထိထိရောက်ရောက်လှုပ်ထားနိုင်ခဲ့တာကြောင့်လို့ထင်ပါတယ်။ပြည်မဲ့တွေကဘေးရောက်အောင်လှုပ်ထားနိုင်ခဲ့တယ်သူ့ပေါ်မှာတစ္ဆာရှိမဲ့လူတွေကိုယာရုနေရာတွေပေးခဲ့တယ်။တရုတ်တပ်မတော်တွေကထိတ်တန့်ဗိုလ်ချုပ်ကြီးတွေတော်တော်များများကိုသူခန့်အပ်တာဝန်ပေးခဲ့တယ်။မော်စီတုံးနဲ့တိန့်ရှောင်ဖင်တို့ရဲ့နောက်ပိုင်းဘဲခေါင်းဆောင်တွေမှမတူအောင်တရုတ်နိုင်ငံမှာပြည်သူတွေရဲ့ထောက်ခံမှုကိုရအောင်သူလုပ်နိုင်ခဲ့ပါတယ်။သူ့ရဲ့အတွေးခေါ်သူ့ရဲ့ထင်မြင်ချက်တွေကိုဖွဲ့စည်းပုံထဲမှာတောင်ထည့်သွင်းရေးဆွဲနိုင်ခဲ့ပါတယ်။သူပါပဲလှုပ်လှုပ်ပဲကပဲသွားသွားသတင်းမီဒီယာတွေအီတာအပေါ်တွေမှာတောင်အကောင်းမြင်ဖော်ပြရေးသားခံရတဲ့ခေါင်းဆောင်မျိုးဖြစ်ပါတယ်။
အနောက်တိုင်းနိုင်ငံရေးပုံစံကိုလက်မခံခြင်းနဲ့တရုတ်နိုင်ငံမှာတရုတ်ကသူတို့ဆက်လျှောက်မဲ့လမ်းဟာဒီလမ်းဖြစ်တယ်လို့ပြသလိုက်တာဖြစ်တယ်လို့လည်းတရုတ်ရေးရာကျွမ်းကျင်တဲ့ပါမောက်ခ Gordon Holden ကပြောပါတယ
် I think that China has taken a turn towards what Mu might even say its own historical roots this is not a country that has a long
တရုတ်နိုင်ငံဟာသူ့ရဲ့တမိုင်းဝင်မဲ့လမ်းကြောင်းကိုတွားနေတယ်လို့တောင်ပြောလို့ရနိုင်ပါတယ်တရုတ်နိုင်ငံဆိုတာဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေရဲ့အခန့်ကဏ္ဍရှိခဲ့တဲ့နိုင်ငံမဟုတ်ပါဘူးအခုတော့ရှီကျင်းပင်ကဖွဲ့စည်းပုံကနေပြီးတော့အမျက်ထုတ်သွားတာပါအနောက်တိုင်းနိုင်ငံရေးပုံစံတွေနောက်ကိုမလိုက်ချင်ဘူးဆိုတာရှီကျင်းပင်ကလူသိရှင်ကြားပြောထားခဲ့သလိုတရုတ်ပြည်သူတွေကလည်းသူ့သဘောထားအတိုင်းရှိနေကြပါတယ်တရုတ်ရဲ့တမိုင်းကြောင်းတရုတ်နိုင်ငံရဲ့အခြေအနေတွေပေါ်မှာအခြေခံတဲ့တရုတ်ပုံစံနဲ့ပဲသွားနေတယ်ဆိုတာရှင်းရှင်းလင်းလင်းလက်ခံထားကြပါတယ်အနောက်တိုင်းဒီမိုကရေစီနိုင်ငံရေးစနစ်မျိုးကိုလက်မခံဘူးဆိုတာပြက်ပြက်သားသားညှဉ်းဆန်ထားကြပြီးဖြစ်ပါတယ်
ဒါကြောင့်သမရရှီဂျင်ပင်အနေနဲ့ရှင်ပြိုင်သူမဲ့ခေါင်းဆောင်တယောက်ဖြစ်လာနိုင်တယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်သမရရာထူးတက်တန်ကန့်သက်ချက်ကိုဖယ်ရှားလိုက်တဲ့အတွက်ရေတို့မှာတရုတ်နိုင်ငံတည်ငြိမ်ရေးကိုအထောက်အကူဖြစ်နိုင်ပေမဲ့အတွေးအခေါ်သစ်တွေစီးပွားရေးအပါအဝင်စနစ်သစ်တွေကိုပြောင်းလဲရေးအတွက်ရေရှည်မှစိန်ခေါ်မှုတွေရှိလာနိုင်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံမှာသမရတာဝန်ယူသူအနေနဲ့9နှစ်သက်တမ်း2ချိန်မဲ့ထမ်းဆောင်ရမယ်လို့သမရဟောင်းတိန့်ဆောင်ဖိန်က1982ခုနှစ်ဖွဲ့စည်းပုံထဲမှာထည့်သွင်းသတ်မှတ်ခဲ့တာဖြစ်ပါရဲ့ရှင်။